ပြီးခဲ့တဲ့လကုန်ပိုင်းနဲ့ဒီလအစပိုင်းတို့မှာဒေါင်ဆန်းစုကြည်ကိုတွေ့ဆုံစကားပြောဖို့စစ်ကောင်စီဘက်ကထပ်မံကြိုးစားခဲ့တယ်လို့နေပြည်တော်နဲ့နှိဆက်တဲ့အတိုင်းဝိုင်းက VOA ကိုအတည်ပြုပါတယ်။အကြောင်းရင်းမသိရသေးပေမဲ့အရင်နှုန်းကပြည်ရင်းနိုင်ငံရေးအခင်းကျင်းတဲ့ငြင်းငြင်းကိစ္စတွေမှာဝန်ရောက်ကူညီဆောင်ရွက်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုတားဆီးပေးရင်ဒေါင်ဆန်းစုကြည်အနေနဲ့ပါဝင်ပေးဖို့စစ်ကောင်စီဘက်ကဆန္ဒရှိခဲ့တယ်လို့သတင်းတွေထွက်ခဲ့ပေမဲ့ VOA အနေနဲ့အတိအကျအတည်မပြုနိုင်ခဲ့ပါဘူး။ထိမ့်သိမ်းခံထားရတဲ့ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ခြင်းရှိမရှိ VOA အနေနဲ့စစ်ကောင်စီသတင်းနဲ့ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်ဖြေကြားတာလည်းမရှိသေးပါဘူး။ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဖို့စစ်ကောင်စီကကြိုးပမ်းနေဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ပတ်သက်ပြီးတော့နိုင်ငံလီလာတုံးသက်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလို VOA ကိုပြောပါတယ
်သူတို့လူချင်းနဲ့နိုင်ငံကြီးတော်ရာရေးစံတာရီနဲ့ပတ်သက်ဒေါ်ဆန်းစုကြည်ကလက်တင်ကဒီစံစားမယ်လို့ချင်ပါအားကြောင့်လဲဆိုဒီတိုင်းပြည်မှာသူတို့လုတ်ကင်ဆောင်ရွက်နေတာရင်းနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်လက်ဂျုံကြရတော့ဂျီမီတီစီလေးကျွန်တော်မျှော်လင့်ပါတယ်ပြီးဆုံးဖို့တော့မှာတတိယချူအရရာရနေပါအဲ့လိုဒီကားရဲ့ချင်းဒီမှာဒေါန်ဆန်းစုကြည်ကဒီစစ်ပွဲကိုဆက်တော့ပြည်သူရဲ့ဖက်ဒရယ်ဒီမိုကရေစီတိုက်ပွဲကိုကြက်တန်သွားအောင်တော့ဒီနိုင်ရှင်ရမှုစုံတရာပြီးယူလုပ်မယ်လို့ချင်းချင်းပါအဲ့လိုမလုပ်လို့လေဒီနေ့ဒီသူ့နဲ့နေတာလို့တော့ယူဆပါတယ်
VOA ကစုံစမ်းသိရသလောက်ဒေါန်ဆန်းစုကြည်ကိုထောင်ဝင်စာပေးပို့ရမှာစာအုပ်စာပေတွေပေးပို့ခွင့်မရသလိုနိုင်ငံတကာမဂ္ဂဇင်းတွေကိုလည်းပေးပို့ခွင့်မရဘူးလို့ထောင်တဲ့နှိဆက်သူတွေကပြောပါရယ်အစားအသောက်ပေးပို့ရမှာမြန်မာသတင်းစာပါခဲ့ရင်တောင်မှအခွင့်မပြုဖို့ထောင်အာဏာပိုင်တွေကိုစစ်ကောင်စီကအမိန့်ပေးထားကြောင်းနှိဆက်သူတွေကပြောပါရယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့ဖြေလျှော့မှုတချို့ရှိခဲ့တယ်လို့လည်းဆိုပါရယ်ထောင်ဝင်စာပေးပို့ရမှာလိုအပ်တာမှာခွင့်ရလာတယ်လို့လက်ခံခွင့်ပြုလာတယ်လို့ထောင်နဲ့နှိဆက်သူတွေကပြောပါတယ်။နိုင်ငံရေးလီလာတုံးသက်သူတူကလည်းဒေါန်ဆန်းစုကြည်ကိုထုတ်သုံးလာနိုင်ပေမဲ့လက်ရှိအခြေအနေတွေမှာဒေါန်ဆန်းစုကြည်ဘက်ကဝင်ထိန်နိုင်ဖို့အတော်လေးခက်ခဲမယ်လို့အမြင်ပါတယ်
။တတလို့စစ်ကောင်စီရဲ့လိုအပ်ချက်ကစိတ်တိုက်တာစိတ်ရသွားဖို့အဓိကတော့စိတ်တိုက်ရဲ့ဖိုင်ကတော့နော်အဲ့တော့သူကနိုင်ဒီနေ့ဆွဲထိုင်ပေါ်မှာနော်ဘလောက်တို့တော့ဆက်စီအကူလို့ရမလဲ။အမုံတော်ဆက်စီရည်ချက်ကတော့တတိယမှာသူတို့ဘူးလို့ရမလဲဆိုတာကိုသူတို့တူးသားနေတာဖြစ်နေတာပေါ့။ဒီအခုနေတော့တော့ဆက်စီရစစ်တပ်ကိုမတိုက်ပါနဲ့တော့စစ်ကောင်စီကိုမတိုက်ပါနဲ့တို့ရကြမေးနော်။အကြမ်းမဖက်လန်းစင်နဲ့ဟိုဆွေးနွေးညှိနှိုင်းကြမယ်လို့ပြောရင်ချစ်တာချစ်တာလည်းချာနော်။ဟိုချတာချတာတခါဖြစ်ပါမယ်။ဟုတ်လားတော့ဆက်စီကခုနပို့ဖို့ပွားနေတာပေါ့နော်။လူလူကြားထဲမှာလေပြဿနာလေးညှင်းပွားတာလေးလေဖြစ်နိုင်တာပေါ့။တောင်းရုံပြောတဲ့စကားမျိုးသုံးလာလို့ရှိရင်တော့အချို့ကအာအမိန်ဒေါ်လာပြီးဒီလိုဟုတ်မလားပေါ့။ဒါပေမဲ့လူလူရဲ့နာကျင်မှုအခုကလူလူဒေါ်လာရင်းကိုအဲ့လိုပြောလိုက်ရင်လူလူကတာဝန်လက်ခံစရာအကြောင်းမရှိတော့ပဲ။
2020ခုနှစ် February 1ရက်နေ့မှာစစ်တပ်အာဏာသိမ်းတဲ့နေရာဆလို့အသက်86နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးအမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။ဒီထဲက6နှစ်ကိုမနှစ်ဩဂုတ်လ1ရက်နေ့ကလူငယ်တက်တာခွင့်နဲ့ရှော့ပေါ်ပြီးခဲ့ပါတယ်။ကြံနေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရဆဲဖြစ်ပါတယ်ရှင်။